အီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံသားရယူထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်မယ်ဆိုရင်ကမ္ဘာကြီးကိုပိုပြီးတော့လုံခြုံရေးကိမှုပေးနိုင်မှာဖြစ်သလိုအမေရိကန်နဲ့အီရန်နိုင်ငံတို့ကြားမှာအခွင့်အလမ်းကောင်းတွေကိုလည်းလမ်းဖွင့်ပေးရာရောက်စေမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။ အီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံသားမှာရထားတဲ့သဘောတူညီချက်ကိုအတိမပြုတ်နိုင်ရင်တော့အရှေ့အလယ်ပိုင်းဒေသမှာပြည်ပခန့်နဲ့စစ်ပွဲတွေပိုပြီးပြင်းထန်လာစရာအကြောင်းရှိတာကိုအမေရိကန်လွှတ်တော်အမတ်တွေနားလည်ရလိမ့်မယ်လို့ VOA ပါရှန်ဌာနနဲ့တွေ့ဆုံပြီးမြန်မာနိုင်ငံသားရဲ့ဝန်ကြီးကယ်ရီကပြောသွားခဲ့ပါတယ်။
Because if we don't have this agreement, then I believe the Ayatollah would say, why should I negotiate with these guys? They haven't delivered.
ဒီသဘောတူညီချက်ရမလာဘူးဆိုခဲ့ရင်တော့အယက်ထိုလာကပြောပါလိမ့်မယ်။သူတို့ဘက်ကနေဘာမှ short ပြီးတာမရှိဘဲနဲ့ဒီလိုလူတွေနဲ့ဘာကြောင့်နှိမ့်နိုင်ရမလဲဆိုပြီးတော့ပြောပါလိမ့်မယ်။တကမ္ဘာလုံးမှာရှိတဲ့ကျွန်တော်တို့မိတ်ဆွေတွေဘက်ကဆိုလို့ရှိရင်လည်းပိတ်ဆို့ရေးယူမှုတွေလုပ်တော့ကသဘောတူညီချက်ရဖို့လုပ်တာဆိုပြီးတော့ထောက်ခံခဲ့ကြပြီးတော့မှအခုသဘောတူညီချက်ရလဲရရောဘာကြောင့်ဒါကလက်မခံနိုင်ပဲဖြစ်ကြရတာလဲဆိုပြီးတော့မျိုးကိုထုတ်ပါလိမ့်မယ်။ဒီတိုင်းဆိုရင်တော့ဒေသအတွင်းကိုပါကြီးမားတဲ့အန္တရာယ်တက်ရောက်မှုဖြစ်စေမှာပါ။အ
မေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီပြောသားတာပါ။လူခွေရေးကိစ္စတွေနဲ့ဒီအီရန်မှာဖမ်းခံထားရတဲ့အမေရိကန်တွေပြန်လွှတ်ဖို့ကိစ္စတွေအပါဝင်ပို့ပြီးတော့ကျေပြန့်တဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်လှုပ်ဆောင်နေတယ်ဆိုပြီးတော့ဝေဖန်ကြတာကိုလည်းမစ္စတာကယ်ရီကအခုခံပြောဆိုသွားပါတယ်။ဒီသဘောတူညီချက်ကသာအပြည့်အဝအကောင့်ထဲဖော်နိုင်မယ်ဆိုရင်အီရန်နဲ့ပတ်သက်လို့အကျိုးအမြတ်အများကြီးရှိနိုင်တယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတင်းနေလာနေတော့ကကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ထောက်ခံပြီးတော့အတည်ပြုပေးခဲ့ပါတယ်။အမေရိကန်အစိုးရကတော့ဒီသဘောတူညီချက်ကိုလွှတ်တော်ကိုတင်းနေလာနေမှာတင်သွင်းခဲ့ပြီးတော့အမေရိကန်လွှတ်တော်အမတ်တွေကဒါကိုရက်60ကြာပြန်လည်သုံးသပ်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအီရန်လွှတ်တော်ကလည်းအတည်ပြုပေးရမှာဖြစ်ပါတယ်ရှင်။